တ်အာနာတင်ကောင်းဆောင်ဘုတ်ချုပ်မူကြီးမြောင်လိုင်ကမြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှာရွေးကောက်ပွဲလုပ်မယ်လို့တရုတ်သတင်းဌာန Phoenix TV ကိုပြောဆိုခဲ့ပါတယ်။
ကျွန်တော်တို့ကတော့ကျွန်တော်တက်မလို့လက်ခံထားတာတော့ပါတီဆိုဒီမိုကရေစီစစ်စစ်နဲ့ဖက်ဒရယ်ဝင်ခြေခံတဲ့ပြည်ထောင်စုသွားဖို့ပါ။ဒီစနစ်ကိုသွားနိုင်ဖို့တဲ့စိတ်ချရတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့တော့မှာပါပဲ။တကယ်လို့တစ်နှစ်တည်းမှာရသွားရတယ်တစ်နှစ်တည်းမှာ
ရှာရှာပပတွေ့ရတဲ့ကြာတာပြင်းနေကအွန်လိုင်းတွေ့ဆုံမေးမြန်းခါမှာ Phoenix ရုပ်တံသတင်းဌာနကတရုတ်နိုင်ငံဘီဂျင်းမြို့ကနေမေးမြန်းပြီးတော့ဗိုလ်ချုပ်မူကြီးမြောင်လိုင်ကတော့မြန်မာနိုင်ငံကနေဖြေကြားခဲ့တာပါစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေသိဆုံးသူ900ကျော်ရှိတယ်ဆိုတာသတင်းဌာနတချို့ကချက်ကပြောတာဖြစ်တယ်လို့စွပ်စွဲပြီးအမှန်တကယ်သိဆုံးသူက300လောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်ရဲတပ်ဖွဲ့ဝင်49ဦးသိဆုံးပြီးတော့900ကျော်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တိုက်ဆုံသူ100ကျော်ရှိကြောင်းအရက်ဖက်အဖွဲ့တချို့ကစီးရင်ကောက်ယူထုတ်ပြန်ထားတာပါမြန်မာကောင်းဆောင်တော်အောင်ဆန်းစုကြည်ကိုလည်းမကြာခင်ရက်ပိုင်းအတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းဗိုလ်ချုပ်မူကြီးမေအောင်လိုင်ကပြောဆိုခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ဟာကြင်ကြင်မမနဲ့သူ့အိမ်မှာရှိနေတဲ့အပြင်တရက်ခွေမှာတရားမြင့်မြတ်တသားစစ်ဆေးခံရမှာပါလို့လည်းအနာသိမ်းစစ်ကောင်းဆောင်ကပြောဆိုခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုအမှုခွန်မှုနဲ့တရားစွဲဆိုထားတာဖြစ်ပြီးခုချိန်ထိအွန်လိုင်းကနေရုံထုံနေတာပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုတွေကြောင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလည်းဖျက်သိမ်းတင်မတင်စဉ်းစားမှာဖြစ်တယ်လို့လဲစစ်ကောင်စီကအစ်စ်ခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်တဲ့အဖွဲ့တွေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲရလာပြောင်းသွားရလောက်အောင်မဲမတမာမှုတွေမရှိခဲ့ဘူးလို့ထုတ်ပြန်ထားကြပါတယ်